လေကျောင်းမှုကိစ္စမှာအသေးတန်ချမှတ်ခံလိုက်ရတဲ့မြန်မာနိုင်ငံသားနှစ်ဦးနဲ့ပတ်သက်ပြီးတော့ထိုင်းမီဒီယာမှာဗားရီများရေးသားနေကြလေရှင်
တိုင်းမီဒီယာတွေမှာတော့ဖြစ်စဉ်တွေကိုပဲဖော်ပြတယ်ပေါ့တော်တော်များများကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းမီဒီယာဘက်ကတော့မီဒီယာကျင်းဝဘက်ကတော့သွားတာတော့တွေ့ရတယ်ဒီကလေးနှစ်ယောက်ဒီလိုဖြစ်ခဲ့တယ်ဒါကြောင့်မို့လို့ဒေါက်တာဖွန်နေကတော့ဒါတွေပြောခဲ့တယ်ရှင်းနေရောက်ကောင်ကြီးကတော့ဒါတွေတွေ့ရှိချက်ကိုပြောခဲ့တယ်ဒါပေမဲ့တရားရုံးတွေကတော့ဒီတိုင်းဆုံးဖြတ်သွားတယ်ဆိုဖြစ်စဉ်အပေါ်မှာအရှိပကတိတိုင်းဖော်ပြတာတွေတော့တွေ့တယ်ဟိုမှာတခြားသောဝေဖန်သုံးသပ်မျိုးတွေတော့နေတာတွေ့ရသတိထားမိတယ
်ထိုင်းလူမျိုးတွေဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုတုံ့ပြန်တာမျိုးတွေများရှိလဲရှင
်ထိုင်းလူမျိုးဒီနေရာကတော့ဒီကျွန်တော်တို့ကိုစောင့်ကြည့်တာခံရတယ်။နောက်ကျွန်တော်တို့ရဲ့ community ပေါ့ဒီနေရာတိုင်းမျိုးတိုင်းမှာရှိနေတဲ့ကျွန်တော်တို့လှုပ်ရှားတဲ့တဲ့လောသမားရေးဆောင်ရွက်တဲ့လူတွေကိုထိုင်းတွေကမေးတာတွေလည်းရှိတယ်။ကျွန်တော်တို့ကိုကျွန်တော်တို့ရုံးကားတခြင်းမေးတာတွေလည်းရှိတယ်။ဘာတွေလုပ်ကြမလဲ၊ဆန္ဒတွေဘာတွေပြကြမလား။ပြီးတော့ရက်90တုံးသွားထူးတဲ့လောသမားတွေကြားရတယ်ပဲထိုင်းရေးဆိုလက်ဝကားတို့တွေကနေပြီးတော့မင်းတို့တွေဒီဖြစ်စဉ်ကိုကျေနပ်လားမကျေနပ်လားအစချစ်တီရိုးရိုးအေးမေးတာတွေရှိတယ်လို့ခတ်မဲ့မဲ့မေးတာတွေလည်းရှိတာပေါ့လေနော
်။ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအများဆုံးနေထိုင်တဲ့နေရာတွေမှာဒီလုံခြုံရေးတင်းကျပ်ထားတာမျိုးတွေရှိရဲဆိုတာမျိုးလည်းပြောရရှင်။အဲ့ဒီဥစ္စာရောဟုတ်လားရှင်
။ဟုတ်တယ်။ဒီလေကျောင်းခေတ္တနဲ့ပတ်သက်ပြီးတော့ကော့စမီတရားရုံးမှာကျွန်တော်တို့အသွားအလာကျွန်တော်တို့လုံခြုံရေးရယူပေးတယ်။ကားတွေပါတယ်ဟုတ်တယ်ဗျာဒီတော့ဟန်ဒီမှာဒီစီစဉ်ပေးတဲ့ဟိုကကော့စမီမွေကနေပြီးတော့ကျွန်တော်တို့ရခိုင်အဲလူငယ်ကောင်းဆောင်နှစ်ယောက်ရှိတယ်လေသူတို့ဆိုလို့ရှိရင်ဒီနေ့မနေ့ကခေါ်ပြီးတော့မကော့စမွေအဲဟိုအဲ့ဒီဟိုကော့စမွေကျောင်းကအကြီးဆုံးရေးရာချီချီခေါ်ပြီးတော့ပြောတယ်ဒီကလေးတွေကိုဒီနေ့မနေ့ကနေပြီးတော့ဒီနကုစီထောင်ရကိုထောင်ပို့မယ်မင်းတို့ဆန္ဒပြတာတွေပါတယ်မလုပ်နဲ့မင်းတို့ဖမ်းမယ်ထောင်ချမယ်ဆိုပြီးတော့ချိန်ချောက်ပြောဆိုတာရှိတယ်ဗျာဒီနေ့ဆိုတော့တခြားနေရာတွေမှာပြီးခဲ့တဲ့နေ့ရက်20 5ရက်နေ့ကလည်းပဲနေပြီးတော့မှဒီအရင်တော့ကဟိုဆန္ဒပြတဲ့လူတို့ဟိုတက်ချင်လို့ကြရတဲ့လူတွေဒီကနေပြီးထောက်လန်းရေးတို့ရေးတို့တွေစောင့်ကြည့်တာတွေမေးမြန်းတာတွေရှိတယ်ဗျဒီနေ့ထိတိရှိသူမဲ့ဗ
ျထိုင်းဆိုရကဒီမြန်မာတွေဆန္ဒပြလို့ရှိရင်ဖမ်းဆီးမယ်လို့ကြေညာထားတာကရောဟုတ်လားရှင
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကြေညာထားတယ်ကြေညာထားတယ်အထိုင်းဥပဒေကြောင့်လည်းသူတို့မှာတော့ငါတရားဥပဒေတဲ့ကာလမို့လို့9ရက်ဖြစ်ပေါ်ရင်တော့ဖမ်းမှာပဲဒါသူတို့ကကြေညာသိကြေညာထိတာကြေညာပေါ့နော်နောက်ပြီးတော့25ရက်နေ့ကဆိုလို့ရှိရင်လည်းပဲအဲရန်ကုန်ထိုင်းတိုင်းရုံးကလည်းပဲနေပြီးထိုင်းလူမျိုးတွေကိုဟိုဒီနေ့ချက်ထုတ်တာကညီမတို့သိရှိတာပြီးဖြစ်တယ်သူတော့တန်ယုံကဒီမှာတန်ယုံကနေပြီးတော့ဒီနေ့ဒီရှင်ပြီဒီဖြစ်ခြင်းနဲ့ပတ်သက်ပြီးတော့မှအလို့သမား3တန်းကျော်4တန်းလောက်ရှိတဲ့အလို့သမားတွေအတွက်အညာသာရကဆိုတဲ့အညာချက်တကြောင်မှထွက်လာတာမရှိသေးဘူးကြအ
ဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေကဆန္ဒပြတာမျိုးတွေရှိနေလားရှင
်တန်ယုံချက်မှာတန်ငါတို့ဒီတတိပုဂ္ဂလာတို့အဲ့ဒါမျိုးတွေမကြမ်းမြဆန္ဒပြကြတာတွေရန်ဖန်ရန်ဖြစ်နေတယ်ကြဘုံကြီးတို့လူတို့နောက်ပြီးတော့ကိုနေတဲ့နေရာတွေမှာကိုပိုစတာလေးတွေကင်လို့အဲ့ဒါမျိုးဟိုခကြလေးတွေတော့ထိုင်းမှာတော့ရှိနေတယ်ဗျအောက်စုလက်ကြီးတော့မရှိရဘူးဗ
ျဒီထိုင်းမှာရောက်နေတဲ့မြန်မာလူမျိုးတွေရဲ့အခြေအနေရောလက်ရှိမှာဘယ်လိုအခြေအနေမျိုးတွေရှိနေလဲရှင
်အစုံလုံးကတော့ဗျကုသသမီးလို့ကိုညီလို့ကိုရင်လေးကကလေးလေးတွေကိုပြေဆန်းချတယ်လို့ခံစားနေရကြတယ်ကျွန်တော်တို့ယူကျုံးမရလည်းဖြစ်ကြရတယ်ပေါ့နော်ဖြစ်နိုင်လို့ရှိရင်ကျွန်တော်တို့နိုင်ငံဆိုရဖက်ကဒီထက်ကိုခံစားနေရတဲ့ဒီရင်းပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေကိုအဖြစ်တဲ့ဒီရှင်တို့အဖြစ်တဲ့စကားမျိုးတွေရှိတဲ့ကိုထပ်ဖို့လိုမယ်ထင်တယ်ဗျ
ဒီမှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဆက်ဆံရေးအခြေအနေရောဘယ်လိုပုံစံပြောင်းလဲသွားနိုင်တယ်လို့ထင်လဲရှင
်ဒီကိစ္စကြတော့ဒီသမကြီးတို့မနေ့ကထိုင်းမီဒီယာတွေမှာပြောတာတွေဒီအရာဒီနေ့ဘန်ကောက်ပို့မှာရေးတဲ့ပုံစံအရာဆိုရင်တော့နိုင်ငံဆက်ဆံရေးဘာမှမဖြစ်နိုင်ဘူးလို့တော့သူတို့ကသုံးသပ်တာပေါ့နော်ကျွန်တော်တို့အလို့သမားရေးဆောင်ရတဲ့လူတွေအနေနဲ့ဆိုရင်တော့ပေးတယ်ပေးလို့စိတ်ဆိုးတာမဟုတ်ဘူးဗျမဟုတ်ဘဲနဲ့ပေးတယ်ပေးလို့စိတ်ဆိုးတာကိုယ်လိုသမားတွေပြစ်မှုကျူးလွန်လို့ရှိရင်တည်တံပေးတာကျွန်တော်တို့နည်းနည်းဒီလိုပောက်ခွဲစရာ၊နာကျင်စရာ၊စိတ်မကောင်းဖြစ်စရာအကြောင်းမရှိဘူး။ဒီလိုသမားနှစ်ယောက်ကိုပြစ်မှုမရှိပေနဲ့ဒီလိုထောင်ချလို့ရှိရင်ဒီမှာ၄-၅ဆန်းရှိတဲ့အလို့သမားတွေကိုလှုပ်ရှင်နိုင်လှုပ်တော့မှာပေါ့ဗျ။အဲ့ဒါကြောင့်မို့လို့ငါတို့မတရားမှုကိုမခံဘူး၊ငါတို့လက်မခံဘူးဆိုပြီးတော့အဲ့ဒါမျိုးပဲသမ္မတကြီးဦးသိန်းစင်အနေနဲ့ရပ်တင်ရထိတ်တဲ့ကိုရပ်ကြည့်ရှင်နေကြတာကျွန်တော်ကလို့သမားရဲ့ကူညီဆောင်ရွက်တဲ့လူတယောက်အနေနဲ့အမြင်သဘောတော့ပါ
။သူတို့အမှုကိုလိုက်ပြီးတော့ဆောင်ရွက်ပေးနေတဲ့ဦးတို့အနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုဆက်လက်ပြီးဆောင်ရွက်သွားဖို့ရှိလဲရှင
်။လာမယ့်ဒီနေ့မှာ30နဲ့နေ့ရှင်နိုင်မှာရှင်းနေမြောက်ကောင်းစီရဲ့ကျွန်တော်တို့အထူးစုံစမ်းရေးကော်မတီရဲ့အစည်းအဝေးရှိပါတယ်။အဲ့ဒီအစည်းအဝေးမှာနေပြီးတော့ကျွန်တော်တို့ဒီဇန်နဝါရီ17ရက်နေ့မှာကျွန်တော်တို့ကပြန်ပြီးတော့ယူခံမဲ့ကိစ္စတွေကိုကျွန်တော်တို့ဟိုစီစဉ်ကြမှာဖြစ်တယ်
။အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးပါသမီးရေ